ဒီတဲ့င်းဖက်ဟာအမေရိကန်ပြည်ထောင်စုရဲ့ကြာဆုံးစစ်တေများအောက်မေ့ပွဲနေ့ Memorial Day အထိမ်းအမှတ်ဖြစ်နေအမေရိကန်စစ်တပ်ကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ Rolling Thunder အဖွဲ့ကြီးကမော်တော်ဆိုင်ကယ်တွေနဲ့ Washington DC မြို့တော်မှာစုဝေးကြတာဖြစ်ပါတယ်။ဒါပေမဲ့သူတို့ရဲ့စုဝေးပွဲဟာ Republican Party ရဲ့တမရလောင်းဖြစ်နေအရွေးခံရနိုင်ခြေရှိနေတဲ့အင်ချန်မြေတစ်ထည်ကြီး Donald Trump အတွက်နိုင်ငံရေးအင်အားပြပွဲဖြစ်နေပြောင်းသွားခဲ့ပါတယ်။မော်တော်ဆိုင်ကယ်သမားထောင်ပေါင်းများစွာကပျက်စီးယိုယွင်းနေတဲ့သူတို့ရဲ့စစ်တပ်ကိုပြန်လည်တိဆောက်ရမယ်လို့မစ္စတာထရမ့်ရဲ့ကြွေးကြော်ချက်ကိုထောက်ခံကြောင်းပြသခဲ့ကြပါတယ်။မစ္စတာထရမ့်ကသူသားအရွေးခံခဲ့ရရင်အရှိန်အဝိုင်းဒေတာက IS စစ်သွေးကြော်ကိုချိန်မုံမယ်လို့ပြောကြားခဲ့တာပါ။ဒါပေမဲ့ Republican Party ရဲ့တမရလောင်းဖြစ်နေအမည်အစင်းအတင်းသွင်းခံရဖို့အတွက်2008ခုနှစ်တုန်းကပါဝင်ရှင်ပြန်ခဲ့တဲ့အထက်လွှတ်တော်မှ John McCain ရဲ့1960နှစ်တွေကဗီယက်နမ်စစ်ပွဲအတွင်းစစ်တုံးပန်းအဖြစ်နဲ့အဖမ်းခံခဲ့ရတာဟာတရေကောင်းတယောက်မဟုတ်ဘူးလို့လနဲ့ချီပြီးကြာမြင့်ခဲ့တဲ့သူ့ရဲ့မဲဆွဲပွဲတွေအတွင်းပြောခဲ့တဲ့အငင်းပွားဝယ်ပြောစကားတစ်ခုကိုတော့ Mr. Trump ကလုံးဝမဟာတော့ပါဘူး။ဒါအပြင်စစ်မှုမထမ်းဘဲအချင်းချင်းရှောင်ခဲ့တဲ့ Mr. Trump ဟာ January လရန်ပုံငွေရှာပွဲတစ်ခုအပြီးမှာစစ်မှုတန်းဟောင်းအဖွဲ့တွေကိုဒေါ်လာ6တန်းလှူမယ်လို့ကတိပေးထားတဲ့အတိုင်းဘာကြောင့်မလုပ်သေးတာလဲဆိုတဲ့အမင်းနဲ့လည်းမကြသေးခင်ကပဲရင်ဆိုင်ခဲ့ရတာပါတနင်္လာနေ့ကတော့ဒီသတင်းပတ်ထဲမှာပဲသူလူမဲ့အဖွဲ့ရဲ့နာမည်ကိုထုတ်ပြောပါမယ်လို့စစ်ပြန်စစ်မှုထမ်းဟောင်းတွေကိုပြောခဲ့ပါတယ်တနင်္လာနေ့မှာကြောက်ရွံ့တဲ့ Memorial Day လို့ခေါ်တဲ့ကြာဆုံးစစ်သည်များအမှတ်ရအောက်မှုပွဲနေ့မတိုင်ခင်တနင်္လာနေ့တွေမှာ1988ခုနှစ်ကစလို့နှစ်ဆင်ကျင်းပခဲ့တာလည်းဖြစ်ပါတယ်